Writers သတင်းဌာနကမြန်မာသတင်းတောင်နှူးကိုတရားရုံးကထောင်ဒဏ်ခုနှစ်နှစ်စီပြစ်ပေးလိုက်တဲ့အတွက်ပြည်ရင်းပြည်ပကဝေဖန်သံတွေထွက်ပေါ်နေတာမှဒီကနေ့မှလည်းတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေကကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။တရားရုံးစီရင်ချက်နဲ့ပတ်သက်လို့ဒီနေ့အရေးပေါ်ဆွေးနွေးခဲ့တဲ့မြန်မာသတင်းမီဒီယာကောင်စီကလည်းအပြင်းထန်ဝေဖန်ခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှဖြစ်ပါတယ်။
ရိုက်တာသတင်းနောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနေတနင်္လာနေ့က1900နှစ်စီချမှတ်လိုက်တဲ့အပေါ်ဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတယ်လို့အမြန်ဆုံးသူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုနေကြတာဖြစ်ပါတယ်ဒီကနေ့မှာပဲအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်နိုင်ကြောင်းသတိပေးခဲ့တာပါဒီအတွက်လည်းမြမအစိုးရအနေနဲ့လေးလေးနက်နက်စဉ်းစားဖို့လိုအပ်ကြောင်းသတိပေးဖို့သတင်းမီဒီယာကောင်စီရဲ့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့တယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်ဒီရက်လပေါ်မှာနိုင်ငံတကာရဲ့ဖြတ်ပြီးတော့ PR တွေဖြတ်ပြောလာနိုင်တယ်အဲဒီဟာကဒီမိုကရေစီအင်ကူပြောင်းမှုပေါ်ပါပုံနည်းပေါ်ပါထိခိုက်နိုင်တယ်ပေါ့နော်မြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးပေါ်ပါဒီတပိုင်းအောင်အဲ့ဒါကိုဒီပါဒပြန်ရမယ်နဲ့ဆက်ရမယ်။ဟိုတောင်အစည်းအဝေးအစိုးရကတော့ဝေဖန်ကြတယ်၊ချောက်ပြကြတယ်။ဒါတော့အစိုးရကဒီအပန်းတွေကိုတကယ်လေးလေးနဲ့နားထောင်တော့လေးနဲ့အနိုင်တော့ချင်းဒါတန်ကြီးတယ်ကောင်းမယ်ဒီလင်းသမားများတော့လည်းကောင်းမယ်ပေါ့နော်။
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့အမှုမှဂျားဝင်ညှိနှိုင်းဖြေရှင်းပေးဖို့စ조사ခဲ့ပေမဲ့အခွင့်မသားခဲ့ဘူးလို့လည်းဦးမြင့်ကျော်ကပြောဆိုခဲ့တာပါတရားရုံးရဲ့ဆုံးဖြတ်ချက်ဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့သတင်းမီဒီယာဥပဒေတွေကိုလစ်လျူရှုခဲ့တဲ့လုပ်ရက်တစ်ခုအဖြစ်သတင်းမီဒီယာကောင်စီဘက်ကသဘောထားကြောင်းဒီကနေ့အရေးပေါ်စီဝေးမှုမှာဆုံးဖြတ်ခဲ့တယ်လို့လည်းဦးမြင့်ကျော်ကပြောပြပါဗျာဒီသတင
်းမီဒီယာမှာသတင်းမီဒီယာဥပဒေပုံနဲ့ဒီကျင်းထန်တော့တဲ့ colonic ခေတ်ကရုပ်ရည်တုံးတဲ့အဲ့ဒီအပေါ်မှာအကောင့်တင်နေတဲ့ချက်ပြကြတယ်နောက်တော့ဟို account လေးကိုကြည့်လို့ဒီကဥပဒေမှာပဲ35လေးမှာဟလာဒီကဥပဒေနဲ့လလစွာပြောဆိုခွင့်ရေးသားပေါ်ပြခွင့်တို့ဟာမျိုးကိုအမှခံနာပေမဲ့ဟိုအခုတကယ်ဖြစ်ဖြစ်တဲ့အနေအထားမှာတော့ဟလာသူတို့ကသတင်းယူဖို့အတွက်ကျန်တဲ့စီကောင်းနေတာကိုရှင်းနေတဲ့ပုံမှန်နဲ့ရေးရခံနေတာမျိုးကိုအောင်ပြင်းနေတဲ့ဒီအရာဒီအားကဟိုရှင်းတော့ကိုလွင်နေတဲ့ thread ဘောမျိုးနဲ့ချက်ပြတဲ့သဘောပါ
အစိုးရပိုင်းသတင်းစာတွေကနေလွဲလို့ဒီကနေ့ပြည်တွင်းမှာထုတ်ဝေတဲ့သတင်းစာဂျာနယ်တွေမှာတော့သတင်းတော်နှစ်ယောက်ထောင်ချခဲ့ရတဲ့သတင်းတွေကိုမျက်နှာဖုံးသတင်းတွေအဖြစ်အကြီးအကျယ်ရေးသားခဲ့ကြသလိုစန့်ကျင်ကန့်ကွက်တဲ့သဘောထားတွေကိုလည်းမျက်နှာဖုံးတွေအယ်ဒီတာအဘော်တွေမှာလည်းဖော်ပြခဲ့ကြပါတယ်မြန်မာနိုင်ငံဒေသအသီးသီးကလူငယ်အမျိုးသမီးတဘာဝပတ်ဝန်းကျင်အရေးငြိမ်းချမ်းရေးလူခွေရေးပညာရေးနဲ့သတင်းလွတ်လပ်ခွင့်လှုပ်ရှားသူအရက်ဖက်အဖွဲ့အစည်းပေါင်း80ကျော်ကလည်းသတင်းတော့တွေအခုလိုအပြစ်ဒဏ်ထောင်ဒဏ်ပေးခံခဲ့ရတဲ့အပေါ်ကန့်ကွက်ကြောင်းနဲ့သူတို့တို့အုပ်ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ပူရဲကြေညာချက်ထုတ်ပြန်ရမှာပါဝင်ခဲ့တဲ့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းသားကိုအောင်ဇော်ကတော့တရားရုံးရဲ့စီရင်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားစီရင်အတွက်အနှုတ်လက္ခဏာဆောင်တဲ့လုပ်ရက်တစ်ခုအဖြစ်ပြောဆိုခဲ့ပါတယ
်။အရက်ဖက်အဖွဲ့အစည်းတွေရဲ့ဒီအတန်တွေပေါ့နော်အခုကျွန်တော်တို့နိုင်ငံအနှံ့အပြားကဟိုတေးတေးကြီးကြီးပေါ့နော်ဟိုကဏ္ဍပေါင်းစုံမှာတနိုင်တစ်ပိုင်းလုံနေကြတဲ့အရက်ဖက်အဖွဲ့အစည်းတွေကအစားလက်လဲမီကြလို့ပါဝင်ကြတဲ့အင်အားအနေနဲ့ဒီကိစ္စကြီးကမဖြစ်သင့်ဘူးဆိုတဲ့ကိစ္စမျိုးကြီးကိုသူတို့အနေနဲ့သိရှိပြီးတော့မတရားမှုကြီးပါဒါတရားဥပဒေစိုးမိုးမှုပါရောတရားရေးမှန်တိုင်းပါရောဘယ်လိုပြောမလဲတိမ်ဖောင်းနေပါတယ်ဆိုပြီးတော့အကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကနေပြီးတော့အတန်တခုထုတ်တယ်နောက်ဆုံးအမိတ်အပိတ်အမိတ်ချတဲ့အခါမှာလည်းကြိုးကြောင်းစီရုံမှုမရှိဘဲနဲ့ခိုင်လုံမှုမရှိဘဲနဲ့ဒီလိုပြစ်ဒဏ်တခုကိုချလိုက်တယ်ဆိုတာကဘယ်လိုဘယ်နည်းနဲ့မှမတင်တော်ဘူးတရားမျှတမှုမရှိဘူးပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအစဉ်ကူးကြောင်းရေးမှာဒီမိုကရေစီစံနှုန်းတွေကိုဟိုဒီ right to information ပေါ့နော်အဲ့ဒါတွေကိုလည်းထိခိုက်တယ်ဆိုတော့ဘလိုနည်းနဲ့မှမဖြစ်သင့်တဲ့ကိစ္စတခုကိုဖြစ်သွားတယ်လို့ဟိုအင်မတန်စိတ်ကြောင်းတင်ကောင်းပြရတယ်ပေါ့နော
်ဖန်းစည်းခဲ့သတင်းတော့တွေလွတ်မြောက်ရေးမန္တလေးမြို့မဟာမျက်မှုနှိဖျားမှာလည်းဒေသခံသတင်းသမားတွေစုဝေးပြီးစုတောင်းခဲ့ကြတယ်လို့ရှေ့လာမဲ့ရက်တွေမှာလည်းသတင်းတော့နှစ်ယောက်လွတ်မြောက်ရေးလက်မှတ်ရေးထိုးတောင်းဆိုမှုတွေလက်လျှောက်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေကြပါတယ်ရိုက်တာသတင်းတော်တွေရဲ့မိသားစုဝင်တွေကလည်းဒီကနေ့မှာပဲရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးတော့တရားရုံးရဲ့စီရင်ချက်ပေါ်ပြစ်တင်ဝေဖန်ခဲ့ကြပါတယ်။သတင်းတော်နှစ်ယောက်ထောင်ထဲအပြစ်ပေးခံရတဲ့အပေါ်မြမအစိုးရတာဝန်ရှိတဲ့သူတွေဘက်ကတရားဝင်တုံ့ပြန်ချက်ရဖို့ဆက်သွယ်ပေးမဲ့မရခဲ့ပါဘူး။ပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကတော့သတင်းတော်တွေအနေနဲ့အယူခံဝင်နိုင်မဲ့အခွင့်အလမ်းရှိနေစေဖြစ်ကြောင်းဒေပြည်တော်မှာသတင်းတော်တွေကိုပြောဆိုခဲ့ပါတယ်။ ရိုက်တာသတင်းတောက်တွေကိုထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်သတင်းလွတ်လပ်ခွင့်နဲ့လူခွေးလှူရှားမှုအဖွဲ့တွေသာမကကုလသမဂ္ဂပါဝင်နိုင်ငံတကာတိုက်ဝိုင်းကလည်းစိုးရိမ်ပကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေလီတို့ကတော့သတင်းတောက်နှစ်ယောက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုခဲ့ကြပါတယ်ရှင်